ချိုးကြကိုစားပြုစနစ်ပြားကျင့်သုံးရေးနဲ့ပတ်သက်ပြီးဒီကနေ့လွတ်တော်မှာဆွေးနွေးကြရမှာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကဒီစနစ်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီတဲ့အကြောင်းမှတ်ချက်ပြုတဲ့အတွက်ပြည်သူ့လွတ်တော်ကဒီစနစ်ကိုမကျင့်သုံးဖို့ဆုံးဖြတ်လိုက်ပါတယ်။အမျိုးသားလွတ်တော်ကတော့ပြားစနစ်ကျင့်သုံးဖို့အတည်ပြုထားတာဖြစ်တဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့ဆုံးဖြတ်ချက်ဟာအမျိုးသားလွတ်တော်ပေါ်ဘယ်လိုသက်ရောက်မလဲဆိုတာတော့ပြတ်သားမှုမရှိသေးပါဘူး။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့မြန်မာနိုင်ငံနဲ့တင့်တော်တဲ့ရွေးကောက်ပွဲစနစ်ကိုလေးလာဖို့အတွက်ဖွဲ့စည်းထားတဲ့ပြည်သူ့လွှတ်တော်ရွေးကောက်ပွဲစနစ်လေးလာသုံးသပ်ရေးကော်မရှင်က FPTP ခေါ်မဲများသူအနိုင်ရတဲ့စနစ်ဒါမှမဟုတ် PR ခေါ်အချိုးကျကိုစားပြုစနစ်စတဲ့စနစ်နှစ်ခုအနက်တစ်ခုစီကိုတည်ထောင်ကျင့်သုံးဖို့နဲ့ဒီစနစ်နှစ်မျိုးရောနှောကျင့်သုံးတဲ့ပုံစံတွေအပါအဝင်ရွေးကောက်ပွဲစနစ်၈မျိုးကိုအော်တိုဘာလ21ရက်နေ့ကတင်ပြထားခဲ့ရာကဒီကနေ့ပြည်သူ့လွှတ်တော်အစည်းအဝေးမှာထပ်မံဆွေးနွေးတာဖြစ်ပါတယ်။ဒီကနေ့ဆွေးနွေးပွဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကကိုယ်စားလှယ်တွေက PR နဲ့ရုံးတော်အသုံးပြုတဲ့စနစ်နှစ်ခုကိုထောက်ခံဆွေးနွေးခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကကန့်ကွက်ဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပြီးချိန်မှာ PR စနစ်ကိုမကျင့်သုံးဖို့ဆုံးဖြတ်ခဲ့တယ်လို့ရခိုင်အမျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကအခုလိုပြောပါတယ်။
ဒီပြည်ရဲ့ခါကြမှာလွတ်တော်ဥက္ကရာကြီးကသူ့အနေနဲ့အချုပ်ဆိုရေးကောက်ပွဲစနစ်ကိုကျင့်သုံးဖို့နေရာမှာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကဒီလိုနဲ့တိုက်ညီမကိုက်ညီကိုအဲဒီ၁၇လပိုင်း၁၃ရက်နေ့ကခုံရုံးကိုမေးပါတယ်။အဲဒီအချိန်မှာခုံရုံးကနေပြီးတော့ရှင်းမျိုးတင်ပြတဲ့အထက်မှာနှစ်ကနေပြီးတော့ရှင်းကြည့်ဟာအလား PR စနစ်ဖြစ်တဲ့အတွက်နဲ့အဲဒါဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီပါဘူးဆိုပြီးတော့ပြန်ကြားတာကိုသူပြောပါတယ်။အဲဒါကြောင့်မို့လို့တဲ့ဒီနံပါတ်၁ဖြစ်တဲ့ဒါကိုကျင့်သုံးနေတယ်နော်။နိုင်သူအကုန်လုံးယူဆိုရဲ့ FPTP စနစ်ကိုပဲကျင့်သုံးတော့မယ်လို့ဖြစ်တော်ကဆုံးဖြတ်လိုက်ပါတယ်ဆိုပြီးတော့ဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်
။ PR စနစ်ကျင့်သုံးရေးကိုပြည်သူ့လွှတ်တော်မှအစိုးတင်သွင်းခဲ့တဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကဦးအောင်စင်ကတော့သူ့အမြင်သဘောထားကိုအခုလိုပြောပါတယ်
။ဒီအနေနဲ့ပတ်သက်ပြီးတော့ခုံရုံးရဲ့ဆုံးဖြတ်ချက်ကဒီဖြစ်သွားတယ်လေ။ကျွန်တော်တို့ကတော့ NGM ကယူရချက်ကတော့ညာဒီအစကလေးဖြစ်သွားရင်တော့ဘာပဲပြောပေါ့ဗျာဟိုလွတ်တော်လဲမှာဟုတ်လားပါတီလုံးပါမယ်ပိုင်းများဒါတမောက်ဆုံးကျွန်တော်တင်နေရည်ရွယ်ချက်ပေါ့ဟုတ်တယ်နော်အဲ့တော့အကယ်၍မဖြစ်တော့လဲပဲကျွန်တော်တို့ကအခုလွတ်တော်မှာလွတ်တော်ရဲ့ရွေးကောက်ပွဲစနစ်တစ်ခုကိုစတင်စဉ်းစားပြီးတော့သူ့ကိုလိုက်တယ်ဒီဥစ္စာအတချိန်မှာလိုအပ်လာမယ်ဒါမှမဟုတ်လည်းသုံးနိုင်တာလည်းခါကြတော့သုံးဖို့ပါပဲဟုတ်ဘူးလားအဲ့ဒီလည်းဒါပဲကျွန်တော်က
မြူသားလွှတ်တော်ကတော့ PR စနစ်ကျင့်သုံးရေးအတွက်အတည်ပြုထားပြီးဒီစနစ်အကောင့်ထယ်ဖို့ရေးကော်မတီကိုဖွဲ့စည်းထားပြီးဖြစ်ပါတယ်။အခုလိုပြည်သူ့လွှတ်တော်မှာ PR စနစ်ကလက်ရှိဖွဲ့စည်းပုံနဲ့ကန့်ညီမှုမရှိကြောင်းဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကမှတ်ချက်ပေးခဲ့တာဟာအမျိုးသားလွှတ်တော်အပေါ်တည်ရောက်မှုရှိမရှိကိုတော့ကိုယ်ကိုယ်ပြပြမသိရသေးပါဘူး။မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကသူ့အမြင်ကိုအခုလိုပြောပါတယ်။
ဖွဲ့စည်းပုံချေကဥပဒေခုံရုံးကနေပြီးတော့အခုပြည်သူ့လွှတ်တော်ကိုပြန်ပြီးတော့တင်ပြတဲ့ခါမှာအဲ့လိုပမာဏနိုင်ငံမှာ PR စနစ်အတွက်ကိုကျင့်သုံးမှုရတဲ့ဖွဲ့စည်းပုံချေကဥပဒေရေးဆွဲထားခြင်းမဟုတ်ဘူး။ဒါကြောင့်လွှတ်တော်တွေမှာအဲ့ဒါဒီ PR ကိုကျင့်သုံးမှုရတဲ့မဖြစ်နိုင်ဘူးလို့ဆိုရင်အမျိုးသားလည်းအကျုံးဝင်သွားတဲ့ဆိုရင်ဒီအမျိုးသားမှလည်းအဲ့တော့ FPTP ပဲပြန်ဖြစ်ဖို့ရတဲ့ကျွန်တော်တန့်ကွက်လို့တော့ရနိုင်သေးတာပေါ့။တကယ်လို့ကျွန်တော်တို့ကန့်ကွက်စရာကိုမလိုဘဲနဲ့အခုဒီဖွဲ့စည်းပုံချေကဥပဒေရဲ့ခုံရုံးပြရဆိုပြီးတော့အမျိုးသားမှလည်းမသုံးတော့ဘူးလို့သူတို့ဆုံးဖြတ်လိုက်မယ်ဆိုရင်လည်းပြီးသွားနိုင်တာပေါ့
လောလောဆယ်မှာတော့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကမှတ်ချက်ဟာအမျိုးသားလွှတ်တော်မှာပါအကျုံးဝင်တဲ့မဝင်ဘူးဆိုတာမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကိုအတိပေးတာမရှိသေးကြောင်းလည်းသူကပြောပါတယ် PR ခေါ်အချိုးကျကိုယ်စားပြုစနစ်ဟာမဲရရှိတဲ့အချိုးအပေါ်မှာမူတည်ပြီးပါတီတွေရဲ့ကိုယ်စားလှယ်တွေကိုလွှတ်တော်မှာကိုယ်စားပြုပါဝင်ရတာဖြစ်ပါတယ်ဒီစနစ်ကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းရင်းသားပါတီတွေကကန့်ကွက်ထားပါတယ်။နိုင်ငံအနှံပြားမှာလည်း PR စနစ်ကိုကန့်ကွက်ကြောင်းမကြာခဏဆန္ဒထုတ်ပေါ်ခဲ့ကြပါတယ်။ဒီကနေ့အမေရိကန်သမ္မတအိုဘားမားနဲ့အတူကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဒေါ်ဆန်းစုကြည်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပြည်ထောင်စုလွှတ်တော်မှာနေ့တဝက်လောက်ဆွေးနွေးပြီးချိန်မှာ PR စနစ်ဟာမဖြစ်နိုင်တော့ကြောင်း NLD အနေနဲ့လွှတ်တော်မှာလူနည်းစုဖြစ်ပေမဲ့တိုင်းပြည်အနာဂတ်အတွက်ဆောင်ရွက်ခဲ့တာဖြစ်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်